ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးပုံမှန်ခေါ်ယူကျင်းပဖို့လိုအပ်တဲ့အကြောင်းတပ်မတော်ရဲ့နောက်ဆုံးပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့အပေါ်အာဏာရပါတီ NLD ကဝေဖန်လိုက်ပါတယ်။နိုင်ငံရေးလှိလသုံးသပ်သူတွေကတော့နှစ်ဖက်ထိတ်တန့်ရင်ဆိုင်မှုတွေအရှိန်မြင့်လာတာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးခက်ခဲမယ်လို့သုံးသပ်နေကြပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့စက်တင်ဘာ28ရက်စနေနေ့ကနေပြီးတော့မှပြုလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌဘုချုပ်ထွန်းထွန်းညီကနိုင်ငံထိပ်ပိုင်းခေါင်းဆောင်တွေပါဝင်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုပုံမှန်ခေါ်ယူကျင်းပဖို့လိုအပ်နေပြီလို့ပြောဆိုခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံပြင်ဆင်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတဦးတယောက်တစ်ဖွဲ့တည်းရဲ့ဆုံးဖြတ်ချက်နဲ့မဟုတ်ပဲအားလုံးညီနိုင်တိုင်မြင်ပြီးဆောင်ရွက်သင့်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုခဲ့တဲ့ပုံအာဏာရပါတီ NLD ရဲ့ဗဟိုအမှုဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကတော့တက်မတော်အနေနဲ့သတင်းစာရှင်းလင်းပွဲကနေဘလို့ကြောင့်ကာလွန်ခေါ်ဖို့တောင်းဆိုရတယ်လဲဆိုတဲ့အပေါ်ပြန်ပြီးမေကွန်ထုတ်လိုက်ပါတယ်
ကျွန်တော်စဉ်းစားတာအခုလိုသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောစရာလိုရဲ့လားပေါ့နော်တကယ်တမ်းဒီအခြေအနေပေါ်မှာမူတည်ပြီးတော့ကာလွန်ကိုခေါ်ဖို့ဆိုရင်ဘာကြောင့်ခေါ်ဖို့ခေါ်စီကျင်တာလေဘာကြောင့်ခေါ်တင်တာဆိုရှင်ပြန်ဒုသမရတွေထဲမှာဒုသမရတယောက်ကလည်းတမရကိုကူစားပြုတဲ့ဒုသမရတယောက်လည်းရှိနေပြီးသားပဲဒီဟုတ်တယ်မလားဟုတ်ပြီကာလုံကိုဒီလိုခေါ်ဖို့လိုတယ်ဆိုရင်တကယ်တမ်းတိုင်းပြည်တွေအရေးကြီးလိုအပ်တယ်ဒါမှမဟုတ်ဘယ်လိုကိစ္စမျိုးတွေတော့ရှိနေပြီဒါကြောင့်မလို့ကာလုံတော့ခေါ်တင်ပြီဆိုတဲ့ကိစ္စကျွန်တော်ထင်တဲ့သတင်းစာရှင်းလင်းပွဲကနေတစ်ဆင့်ပြောစရာလိုအပ်တဲ့ကိစ္စတော့မဟုတ်ဘူးလို့တော့ကျွန်တော်သဘောရတာပေါ့
မကြသေးခင်ကလည်းတမရအရာရှိဟောင်းတွေနဲ့ဖွဲ့ထားတဲ့ပြည်ခိုင်ပြိုးပါတီဘက်ကကာလုံရဲ့အကြံပြုချက်နဲ့တမရကလွတ်တော်ကိုဖျက်သိမ်းရေးကာလုံအစည်းအဝေးကိုနှစ်လတကြိမ်ခေါ်ယူရေးစတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းတစ်ခုကိုတင်ခဲ့ပါတယ်။ဒါတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့သုံးသပ်မှုတွေရှိနေချိန်အခုလိုတက်မတော်ဘက်ကတရားဝင်ပြောဆိုလိုက်တာဖြစ်ပါတယ်။ကာလုံလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာနိုင်ငံတော်တမရဒုတမရနှစ်ဦးလွှတ်တော်ဥက္ကဋ္ဌရီနိုင်ငံသားရေးဝန်ကြီးတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်စတာရီပါဝင်ပြီးတက်မတော်ဘက်က6ဦးပြည်သူကရွေးကောက်တင်မြောက်ထားတဲ့ကိုယ်စားလှယ်က9ဦးစုစုပေါင်း11ဦးပါဝင်ပါတယ်။လွတ်တော်ရင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်နဲ့လက်ရှိအာဏာရပါတီတို့ပုတ်တိုက်မှုပြင်းထန်နေမှုကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုပိုပြီးခက်ခဲစေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရဲမျိုးဟိန်ကတော့တမရော်ရဲ့ပြောဆိုမှုနဲ့ပတ်သက်ပြီး
ဒီလိုနိုင်ငံမျိုးမှာသူတို့ဒီအာနာပြောမယ်ဆိုရင်တော့တစ်ဖက်မှာလည်းအစိုးရရှိတယ်ရေကောက်တင်ပြထားတယ်ဆိုတာရှိတယ်တစ်ဖက်မှာလည်းကျွန်တော်ကဒီအာနာကန်ထားနိုင်တဲ့အင်အားစုပေါ့တမရော်ရှိနေတယ်အဲ့လိုနိုင်ငံမျိုးမှာတော့ဟိုကပြောတဲ့တစ်ဖက်နဲ့တစ်ဖက်ကြားထဲကပုတ်တိုင်မှုတွေပေါ့တွဲပြီးတော့ဆက်ကြားအစိုးရပုံစံမျိုးဖြစ်နေတဲ့နိုင်ငံမှာတော့ကျွန်တော်ဒီ contestation တွေကတနည်းအားမဟုတ်တနည်းအားမှာတော့ရှိနေမယ်လို့ကျွန်တော်တို့ကမြင်ပါရဲ့ဗျ။အခြေခံဥပဒေပြင်ဆင်ရေးကတော့စပြီးလုပ်ခဲ့ကကျွန်တော်လွယ်တဲ့အနေအထားမျိုးတော့မရှိဘူး။အခြေခံဥပဒေပြင်ဆင်ရေးကအတော်လေးညွန်ညွန်ပြနေတယ်လို့မြင်ပါရဲ့။ဒီလို contestation တွေနဲ့ပဲဆက်ပြီးတော့သွားနေမယ်အတည်မှုတွေနဲ့ပဲဆက်သွားနေမယ်အနေအထားအလားအလာလို့ကျွန်တော်တို့ကမြင်ပါရဲ့
။လက်ရှိမှာတော့တက်မတော်နဲ့ကြန့်ခိုင်ရေးပါတီဘက်ကအရင်သမရဟောင်းဦးသိန်းစိန်လက်ထက်ကနေမတူပဲဖွဲ့စည်းပုံပြင်ဆင်ရေးကိုအခုအာဏာရပါတီ NLD အစိုးရလက်ထက်မှာပုံပြီးကြိုးပမ်းလှုပ်ဆောင်လာတာတွေတွေ့ရပြီးဖွဲ့စည်းပုံပြင်ဆင်ရေးအတွက်မူကြမ်း၅ခုကိုတင်သွင်းထားပါတယ်။ဒါအပြင်အခုကာလွန်ကိုလည်းတက်မတော်ဘက်ကခေါ်ချင်တဲ့အချိန်ခေါ်လို့ရနိုင်မဲ့ပြင်ဆင်ချက်မူကြမ်းအစိုးကိုလည်းတင်သွင်းထားပါတယ်ရှင်။